တရုတ်နိုင်ငံကစမ်းသပ်နျူထရွန်ဓာတ်ပေါင်းမှုတစ်ခုကိုပထမဆုံးအကြိမ်စမ်းကြည့်ပြီးတော့နျူကလ িয়ার နည်းပညာမှာရှေ့တိုးလှုပ်ဆောင်နိုင်ပြီလို့ပြောလိုက်ပါတယ်။ဘီဂျင်းမြို့တော်ပြင်ပကဓာတ်ပေါင်းမှုလေးတစ်ခုကနေလျှက်စစ်တအားထုတ်လုပ်ဖို့ကြာသပတေးနေ့မှာတအားလမ်းကြောင်းနဲ့ဆက်သွယ်လိုက်ပြီးစမ်းသပ်ကြည့်ခဲ့တယ်လို့တရုတ်အနုမြူစွမ်းအင်ဆိုင်ရာ Institute ကပြောတာပါ။နျူကလ িয়ার စွမ်းအင်ကဏ္ဍမှာထိပ်တန်းကဥဆောင်နိုင်ငံတစ်ခုအဖြစ်ရပ်တည်သွားဖို့တရုတ်နိုင်ငံကတန်တိထံချထားတယ်ဆိုတာဒီစမ်းသပ်မှုကမီးမောင်းထိုးပြလိုက်တာပဲဖြစ်ပါတယ်။ပြီးခဲ့တဲ့မတ်လတုန်းကဂျပန်နိုင်ငံမှာနျူကလ িয়ার ဓာတ်ပေါင်းမှုဆိုင်ရာဘေးအန္တရာယ်တွေရှိခဲ့ပြီးတဲ့နောက်ဓာတ်ပေါင်းမှုအစ်စ်တွေကိုလူညုံရေးဆိုင်ရာစစ်ဆေးမှုတွေလုပ်ဖို့ခွင့်ပြုရေးနှေးကွေးနေချိန်မှာပဲအခုစမ်းသပ်မှုကိုလုပ်ခဲ့တာပါနျူထရွန်ဓာတ်ပေါင်းမှုကိုလျှက်စစ်ဓာတ်လမ်းကြောင်းနဲ့မချိဆက်ခင်မှာတရုတ်တို့ကတစ်နှစ်ကြာစမ်းသပ်ခဲ့ပါသေးတယ်အခုနည်းပညာအသေးအရဓာတ်ပေါင်းမှုကနေလျှက်စစ်ဓာတ်အထုတ်လုပ်ဖို့ယူရေနီယမ်အသုံးပြုရတာရောနှဲသွားစေပါတယ်ဒါအပြင်တခြားဓာတ်ပေါင်းမှုတွေကထွက်တဲ့နျူကလ িয়ার စွန့်ပစ်ပစ္စည်းတွေကိုလည်းပြန်ပြီးအသုံးပြုနိုင်မယ့်အလားအလာရှိလာပါတယ်